ကျောင်းစီတန်းတဲ့ MNDAA ကိုကန့်တက်အကြာဂျွန်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးနောက်ဒီလနှစ်ရက်နဲ့ညတကောင်အချိန်ကစတင်ပြီးတော့ MNDAA နဲ့ပူးပေါင်းတပ်တွေကလာရှိုးမြို့ပတ်ပတ်လယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခတ်ခဲ့တာပါလာရှိုးမြို့ဝန်ကျင်မှာဖြစ်ပွားနေတဲ့လက်ရှိတိုက်ပွဲအခြေအနေကိုလာရှိုးဒေသခံတွေကပြောရေးကိုပြောပါတယ်
มันเป็นยาตาเซนไอเล่าเฉยมาซาซาเชนไตดาที่มันสังเกตนามาสาไตเดไตดีดีฉันไข่น้ำมาสีเดเดลิจิตัสคันบอกอ่ะเอ็มมาไตเดที่นี่มันเนี่ยจะต้องนำตัวแต่อีนายต้องมาไตเดลาชูเนี่ยอันนอกเหนียวบอกอ่ะที่เดลาชูเนี่ยอาชีพแต่ไม่เยอะแต่ลำมาเลยที่เดที่เดลาชูเนี่ยเป็นนี่ลำมาจีจูร้าเดตระหนักสักตระหนักมาสีเดตระหนักเลยเว้นไตเดทำมวยสักครั้งเยอะทำมวยต้องสั่งยามาสาวเนี่ยตัสคันเยอะตาเนี่ยไตเด
ဒီတော့နံပါတ်မှာလည်းတိုက်တယ်နံပါတ်မှာလည်းဒီနေ့မနေ့လေနဲ့ကျဲရတယ်ပေါ့နော်ပြီးတော့လာရှိုးမြို့ရဲ့အရှိတောင်အရက်မှာရှိတဲ့ဒီမှာအရက်ကငါအထက်အဲ့တမှာလည်းတိုက်ပြောမယ်ဆိုတော့မြို့ပတ်ပတ်လည်းဖြစ်သွားတာပေါ့နော်အမန်ဒီအင်းနဲ့ပူးပေါင်းတပ်တွေကမြို့ပတ်လေကိုစီးနေတိုက်ခတ်ချိန်မှာလာရှိုးအခြေစိုက်စစ်ကောင်စီတပ်စခန်းတွေကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်အပြန်အလှန်ပစ မှာလက်နက်ကြီးကြီးကြတာကြောင့်ကလေးငယ်တွေအပါအဝင်လူ6ယောက်သေဆုံးခဲ့တယ်လို့နောက်ပေါင်းမှာလည်းထိခိုက်သေဆုံးတာတွေရှိခဲ့ကြောင်းလာရှိုဒေတာကန်ကအခုလိုပြောပါတယ်
ဖရခွန်ဆက်ပိုက်3ကြီးလို့တော့ပြောတယ်6ယောက်သေးပါတယ်ကလေး3ယောက်လူကြီး3ယောက်အာထိုင်ပြီးတော့သမင်းစားနေတဲ့အချိန်မှာအဲ့ဒီပြေဝလမ်းထဲမှာပဲလေလက်ကပြေဝလမ်းထဲပေါ့ဆက်ပိုက်3ဟုတ်လားမဟုတ်ဘူးလားဆိုတော့ဒါအတူတော့မပြုတ်ဘူးပေါ့နော်အာတေးစားတာကလည်းနဲ့ကြီးကြလို့ပြတာတော့တေးစားတယ်ပုံပေါ်မှာတော့ဒီကတော့ဖရခွန်သေးတယ်မြောက်တရားရတယ်လေအမလေနဲ့ပုံကျဲတယ်ဆိုရင်ဒီလိုတမနဲ့လုံးကျဲနေအောင်အဲ့ဒါ
တန်အန်အမျိုးသားလွတ်မြောက်ရေးတပ်မတော် DNL ကတော့စစ်ကောင်စီကပြစ်ခတ်တဲ့လက်နက်ကြီးကြောင်းလာရှောမြို့မှာမိသားစုဝင်6ဦးသေဆုံးခဲ့ကြောင်းနဲ့နောက်ပေါင်းမှာလည်းလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီး2ဦးပွဲစင်းပြီးသေဆုံးပြီးတော့အမျိုးသား2ဦးဒဏ်ရာရရှိကြောင်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့အကြမ်းဖက်တောင်းကျမ်းသူတွေကရှော့တိုက်တုံးနဲ့ပြစ်ခတ်တာကြောင့်လာရှောမြို့ရပ်ကွက်တဲ့နေပြည်တော်တာယာလမ်းပေါ်ကအိမ်တိအိမ်မှာကြားရောက်ပောက်ကွဲခဲ့ကြောင်းကလေး3ဦးအပါဝင်6ဦးသေဆုံးခဲ့ကြောင်းတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့လာရှုံမြို့လေးစိတ်ကိုပိတ်ထားပြီးတော့လေရင်ခီးစင်တွေဖြတ်သိမ်းထားသလိုလာရှုံမန္တလေးရှင်အသွားလာတွေလည်းပိတ်ထားကြောင်းနဲ့စစ်ကောင်စီတပ်စခန်းဝင်းစင်ကပြည်သူတွေကတော့တခြားဝေးရာကိုပျောက်ရွှေ့နေကြောင်းဒေသခံတွေကပြောပါတယ်။လာရှုံအဝင်ထွက်လမ်းတွေအကုန်ပိတ်နေတာကြောင်းတခြားဒေသတွေကိုတိမ်းရှောင်တာတော့မရှိကြောင်းနဲ့ညနေ3နာရီကျော်အချိန်ထိလာရှုံမြို့ဝင်းစင်မှာလေရင်တွေပြန်ဝဲနေတာရှိသလိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ဆက်လက်ပစ်ခတ်နေတာရှိကြောင်းလည်းပြောပြခဲ့ကြပါတယ်။ဒီနေ့လာရှုံတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ MDAA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။DNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကလာရှုတိုက်ပွဲဖြစ်စဉ်ကို MDAA ကိုသာမေးမြန်းဖို့ပြောဆိုပြီးတော့နောက်ချုံနဲ့မိုးမိတ်ဘက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေကြောင်းအခုလိုပြောပါတယ်
။အဒီလာရှုမြို့ချီပြည်ကိုတော့ဒီ MDAA ကိုပဲဆက်ပြီးမေးမြန်းပါဦးလေနော်။လက်ရှိကျွန်မပြောနိုင်တာကလက်ရှိချမ်းမြမှာဖြစ်နေတဲ့စစ်စင်ရေးတွေဒီတုန်းကနှစ်ရက်အပိုင်ဖြစ်ပါတယ်။ဒီနေ့တိုက်ပွဲတည်မှာကတိုမရှိတဲ့သက္ကစားရဲ့ထုံးပြင်း6တုံးများ6ပါတော့တိုက်ပွဲဖြစ်ထနေတယ်။ပြီးတော့ဒီမုံမိတ်ဘက်မှာဆိုရင်အညာဝေးကြီးရောအနည်းမှာတော့တိုက်ပွဲဖြစ်ထနေတယ်။ကျောင်းမဲတော့တိုက်ပွဲတွေတက်လာတယ်တွေ့ရသေးဦး
။မိုးကုံမြို့မှာတော့ဒီလ25ရက်နေ့ကစတင်တိုက်ပွဲပြင်းထန်ပြီးတော့မိုးကုံအနောက်ပိုင်းကို TNL ပူပေါင်းတပ်တွေကထိန်းချုပ်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီအပိုင်းမှာတော့စင်ကူးနဲ့မတရားမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF တွေအကြားဖြစ်တဲ့တိုက်ပွဲတွေကြောင်းတပိတ်စင်းမြို့နယ်လိပ်ကျရွာမှာမော်တော်ယဉ်ကြီးငယ်800ကျော်နဲ့မိုးကုတ်ကမန္တလေးကိုတိမ်းရှောင်သူတွေအပါအဝင်ခီးတဲ့ထောင်ထဲချီပိတ်မိနေပါတယ်။ MNDAA, DNL နဲ့ AA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ဟာ2023ခုနှစ်အောက်တိုဘာလမှာတည်တုံညာနှစ်ခွန်စစ်စစ်ရေးကိုစတင်ခဲ့ပြီးတော့ရှမ်းမြောက်ဒေသကမြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေရာနယ်စီတိမ်းပိုက်ခဲ့ပါတယ်။2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့အပြစ်အခက်ရက်စဲခဲ့ပေမဲ့ဒီလ25ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတစ်တုံညာနှစ်ခုစစ်စင်ရေးရဲ့ဒုတိယအပိုင်းဖြစ်ကြေညာထားပါတယ်ရှင်။